ရုရှားမှာရောက်နေတဲ့ထောင်နဲ့ချီတဲ့မြောက်ကိုရီးယားတပ်သားတွေဟာမကြခင်မှာပဲယူကရိန်းကိုတိုက်ခိုက်မှုကပါဝင်လာတော့မယ်လို့အမေရိကန်ကခံမှန်းချမ်းကာကွယ်ဝင်ကြီး Lloyd Austin ကစနေနေ့မှာပြောပါတယ်။မြောက်ကိုရီးယားတပ်သား1000လောက်ကိုယူကရိန်းနဲ့ဆက်ရုရှားပိုင်းနဲ့ခတ်စတေတာမှာရုရှားတပ်တွေနဲ့လက်တွဲဆောင်ရွက်ဖို့အခြေချထားမယ်လို့ယုံကြည်ရကြောင်းသူတို့ကလေ့ကျင့်ထားပုံကိုကြည့်ရင်ရုရှားတပ်တွေနဲ့တွဲပြီးတိုက်ခိုက်တာကိုမကြခင်မှာမြင်တွေ့ရဖို့ရှိတယ်လို့ဝင်ကြီး Austin ကPacific ကျွန်းနိုင်ငံ Fiji မှာရောက်နေတဲ့တရင်တောက်တွေကိုပြောတာပါ။အခုချိန်ထိတော့မြောက်ကိုရီးယားတပ်တွေတိုက်ပွဲမှာဝင်လာတဲ့တရင်မတွေ့ရသေးဘူးလို့လည်းပြောပါတယ်။မြောက်ကိုရီးယားတပ်သားတွေရုရှားကိုဆင်လွတ်ထားတယ်လို့ American နဲ့တောင်ကိုရီးယားကဆွဆွဲထားတာဖြစ်ပြီးဒါဟာရုရှားကမြောက်ကိုရီးယားကိုလောင်စာဆီ၄ချောင်းသုံးမီဇယ်ဖြင့်လက်နက်နဲ့စစ်ပွဲရေးအထောက်အကူတွေပေးအပ်တာအတွက်တုံ့ပြန်ကူညီတာဖြစ်ကြောင်းတောင်ကိုရီးယားအစိုးရအရာရှိတွေနဲ့သုတေသနအဖွဲ့ကပြောပါတယ်။ Ukraine ကလည်းရုရှားနဲ့မြောက်ကိုရီးယားတပ်သားစုစုပေါင်း5000လောက်ဟာရုရှားနယ်စပ်ဒေသကယူကရိန်းနဲ့တိုက်ထားတဲ့နေရာတွေကိုပြန်ယူဖို့လုပ်နေပြီလို့သတိပေးပါတယ်။